Piangzu lo dona yaka tuya ushwe meha dila koya nega nebi roma American nangan jayu wenji jungeri ne twisongera pibi twisong sin swinigere jang yarego dine tatin the marigo shimbia gebare. Nemananga yet democracy pibim jang lay ma natanship poesibon chigan ubade piensin yeha a yeji jang edi kesago American nangan jayu wenji jungeri ne swinigere jang nayaka tuya ushwe menga biobare.
Nemananga pibim jang lay ma. ဖွဲ့စည်းခြင်းအမှုတွေပြုပြင်ပြောင်းလဲရတယ်အင်တာမအရေးကြီးပြီးတော့တိမ်မွေးနေတယ်ကိစ္စတစ်ခုဖြစ်ပါတယ်ဒါအောင်လို့ဒီလိုဆွေးနွေးတဲ့အခါမှာကျွန်ကဲနဲ့ဆွေးနွေးခါမှာဒီကြောင်းလေးပါပါတယ်မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အမေရိကန်နိုင်ငံအနေနဲ့ထောက်ခံတဲ့ကူညီအပေးတယ်ဆိုတဲ့အတွက်ရှေ့သွားမယ်ခင်ဗျာလေမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက
ောင်စုကွန်ကရက်ကိုလေးလာဖို့ဖိတ်ကြားခဲ့ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ပုံမှ436ပြင်ဆင်ရေးအတွက်ပြည်သူလူထု5သန်းနီးပါးကလက်မှတ်ရေးထိုးတောင်းဆိုထားတဲ့အပေါ်နာယကသူရဦးရွှေမန်းကအခုလိုဖြေကြားပါတယ
်။436ကိုဆိုလိုတယ်လို့ထင်ပါတယ်ဒါ signature campaign လို့လည်းပြောလို့ရနိုင်ပါတယ်အဒီအရီကလွတ်တော်အပေါ်ဆိုတဲ့နေရာမှာဒီနေ့လွတ်တော်ကဖွဲ့စည်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲဆိုင်ရာ committee ပေါ်မှာအကျိုးသက်အောင်မရှိပါဘူးတော့အရင်ပြည်သူလွတ်တော်ကပေါ်ဆောင်ထားတဲ့ဆောင်မှုရှိပါတယ်ပြည်သူအသံလွတ်တော်အသံပြည်သူဆန္ဒလွတ်တော်ဆန္ဒပြည်သူ့မျိုးလင့်ချက်လွတ်တော်ကပေါ်ဆောင်ရွေးဆိုတဲ့ဆောင်မှုတို့မှမူဝါဒနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ပြည်သူများအသံကိုတော့သက်ဆိုင်ရာလွှတ်တော်ကလည်းများစင်စာဆောင်ရွက်နိုင်တဲ့အတွက်ထိုက်တဲ့အကျိုးတရားမှုရှိနိုင်ပါတယ်လို့ဖြစ်နေပါတယ
်ပြည်သူ့လွှတ်တော်ကဖွဲ့စည်းထားတဲ့မြန်မာနိုင်ငံနဲ့တင့်တော်မဲ့ရွေးကောက်ပွဲစနစ်လေးလာရေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာလည်းအခုလိုပြောပါတယ
်ပြည်ရာစနစ်နဲ့ပတ်သက်လို့နော်အခုတော့နှုတ်ကြိုးနေပါပြည်ရာစနစ်နဲ့ပတ်သက်လို့မိမိတို့ကတော့ပြည်ရာစနစ်ရဲလို့လည်းမပြောချင်ပါဘူးနော်မြန်မာနိုင်ငံနဲ့တင့်တော်ရဲ့ရွေးကောက်ပွဲစနစ်ဖြစ်ပေါ်လာပြီဆိုလို့ရှိရင်ဒီနေ့သမ ्या တွေပြောနေကြတဲ့ကြားပြတ်ရွေးကောက်ပွဲမှာဒါကျင်သုံးနိုင်မှာမဟုတ်ပါဘူးကျင်သုံးလို့လည်းမတင်တော့ပါဘူးအဲ့လာမဲ့2015ရွေးကောက်ပွဲမှာကျင်သုံးကောင်းကျင်သုံးနိုင်ပါလေကျင်သုံးမယ်လို့ပြောဆိုရင်တော့ကျင်သုံးကောင်းကျင်သုံးနိုင်ပါတယ်အဲ့ဒီခါမှာခုနကဒီနေ့ဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာသုံးသပ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်တဲ့အချိန်မှာဒါလည်းတဘာတည်းမဟုတ်တော့ပက်ရလယ်သွားနိုင်တဲ့အနေအထားရှိတယ်လို့ပဲပြောလို့ပါ
မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အရေးပါတဲ့မီဒီယာတွေထဲမှာမီဒီယာကျင့်ဝတ်နဲ့မကိုက်ညီတဲ့အဖွဲ့အစည်းတွေရှိပြီးမီဒီယာလောကသားအချင်းချင်းထိန်းချောင်းသွားဖို့လိုအပ်တယ်လို့သူရဦးရွှေမန်းကပြောကြားခဲ့ပါတယ
်။မီဒီယာရဲ့အခန်းကဏ္ဍကတောင်းယူမှုတောင်းခံမှုကိုယ့်ဘက်ကလည်းပွင့်လင်းမြင်သာမှုရှိအောင်လည်းလုပ်ပေးဖို့လိုပါလိမ့်မယ်။ဒီလိုမီဒီယာတွေကိုတိတ်ခါကြအောင်ဆောင်ရွက်နေတဲ့ပြောမယ်ဆိုအမှောင်တရနေပြီးလက်သီးနဲ့ထူတဲ့နောက်ကနေပြီးတော့ဒုံနေရိုက်တဲ့မီဒီယာတွေကြောင့်တကယ်အလင်းထဲမှာဖော်ပြထားတဲ့မီဒီယာတွေကိုပြီးတော့အနောက်ရှက်ဖြစ်စေအဲ့လိုနောက်ရှက်ဖြစ်စေခြင်းဟာမီဒီယာလောကကိုသွားပြီးတော့ထိခိုက်တယ်မိမိတို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်လည်းအများကြီးထိခိုက်တာရှိတယ်ဒါမှမဟုတ်အမှောင်တွေကမီဒီယာတွေကိုအလင်းထဲကမီဒီယာတွေကမှမှန်ကန်ကန်ဖြစ်အောင်ဆွဲခေါ်ပြီးတော့သူတို့မသိတာတွေသိအောင်နားမလည်ရင်နားလည်အောင်ပိုင်ဖို့မီဒီယာတွေမှာလည်းတောင်းရှိပါ
ဒီနေ့တွေ့ဆုံပွဲကိုပြည်တွင်းပြည်ပသတင်းဌာန15ခုကသတင်းသမား20ကျော်တက်ရောက်ခဲ့ပါတယ်ရှင်